မေရိကန်သမ္မတဟောင်းဂျွန်အက်ဖ်ကနေဒီလှုပ်ကြံခံရတာနိုဝင်ဘာလ22ရက်တောက်ကြနေမှာဆိုရင်နှစ်50တင်းတင်းပြည့်မြောက်တော့မှာဖြစ်ပါတယ်။ကနေဒီဟာအဲ့ချိန်တုန်းကမြန်မာနိုင်ငံရဲ့လူငယ်တွေကြားမှာထင်ရှားတဲ့စိတ်ဝင်စားကြတဲ့သမ္မတတဦးဖြစ်ပြီးတော့သူလှုပ်ကြံခံရတဲ့အပေါ်မှာစိတ်မကောင်းဖြစ်ခဲ့ကြရတယ်လို့ဝိုင်းရင်သတင်းစာဆရာကြီးတဦးကပြောပါတယ်။နိုင်ငံမှာဒီလိုခေါင်းဆောင်တွေရဲ့ရှေ့ဆောင်မှုမရှိတဲ့အတွက်ဆုံးရှုံးမှုဖြစ်ရတယ်လို့ဝိုင်းရင်တန်တပန်တဟောင်းတဦးကလည်းသုံးသပ်ပါတယ်။အပြည့်စုံကိုကိုကျော်ကျော်သိန်းကဆက်ပြောပြပါလိမ့်မယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုရဲ့35ဦးမြောက်သမ္မတဖြစ်သူဂျွန် F ကနေဒီဟာ1963ခုနှစ်နိုဝင်ဘာလ22ရက်နေ့ကအမေရိကန်တောင်ပိုင်းတက်ဆက်ပြည်နယ်ဒေါ်လစ်မြို့မှာအမေရိကန်အလဲပိုင်းဒေသစံတော်ချိန်နေ့လယ်12နာရီခွဲမှာတနသမားလီဟာဗေးအော့စဝေါ့ကပြစ်ခတ်လုကြံတဲ့အတွက်ကွယ်လွန်သွားခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကကျေးမုံသတင်းစာရဲ့အက်ဒီတာဖြစ်လုကြံနေတဲ့ဝါရင်သတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ကသမ္မတကနေဒီလုကြံခံရတဲ့သတင်းကိုလနေ့ဆက်နဲ့ရိုက်ပြီးတော့သတင်းစာမှာအချိန်မီထည့်နိုင်ခဲ့တယ်လို့ပြောပါတယ်။ဒီသတင်းအပေါ်လူအတော်များများကစိတ်ဝင်စားရှိခဲ့ကြတယ်လို့လည်းဥဝင်းတင်က VOA ကိုပြောပါတယ
်။မနေ့ဒီကတော့ပမာပြည်မှာအဲ့ဒီအချိန်တုန်းကလူငယ်တွေကြားထဲမှာရောထင်ရှားတဲ့အမေရိကန်သမ္မတဖြစ်တဲ့စိတ်ဝင်စားခံရတဲ့သမ္မတဖြစ်နေတဲ့ခါကျတော့တနေ့ဒီလုံကြံခံရတဲ့ဆိုတဲ့သတင်းကိုသိတာနဲ့တပြိုင်တည်းလူတွေတော်တော်များများတယ်တော်စီမကောင်းကြဘူးလို့နော်နောက်ပြီးတော့အချင်းချင်းတွေဖုန်းတက်ပြောကြတယ်နောက်ပြီးတော့မီဒီယာတွေကိုတက်ပြီးတော့ပြောကြတယ်အဲ့လောက်ရှိတာတော့လှုပ်လှချရတော်တော်ဖြစ်တာတော့ပြီးကြတယ်အဲ့ဒါကိုတော့ကျွန်တော်သိပါတယ်အဲ့လောက်ပါပဲကျွန်တော်ဇီထားမိတာတော့ကျန်တဲ့ဟာတော့ပြိပြီးတော့ကြေပြပြပေါ့ဗျာသူနေတာတို့အင်တာဗျူးတွေလောက်ကြပြောကြဆူကြကြီးကြတကြဆိုတဲ့ပုံစံနဲ့တော့ကျွန်တော်တိတ်မတွေ့ပြဘူးလို့ကျွန်တော်ထင်တယ်သို့တော့ကျွန်တော်စိတ်ဝင်စားတယ်လူတွေတွေရတော်များစိတ်ဝင်စားတဲ့အတွက်ကျွန်တော်လောက်ကင်နေတဲ့အဲ့ဒီကြီးမုံတင်းတာဆိုရှင်မနေ့ကြီး၄-၅နာရီတော့မှမှာရတဲ့ဒရင်ကိုကျွန်တော်ချစ်ချစ်ကျွန်တော်ပြောလဲပြီးတော့ရတဲ့နည်းနဲ့အခုကျွန်တော်ပြောင်းလုပ်ပြီးတော့ဒရင်တော့ဖော်ပြခဲ့ပါတယ်အဲ့ဒါကိုတော့ကျွန်တော်မှတ်မိပါတယ
်မြန်မာနိုင်ငံမှာအဲ့ဒီအချိန်ဟာကွယ်လွန်သူဗိုလ်ချုပ်ကြီးဟောင်းဦးနေဝင်ဦးဆောင်တဲ့စစ်တပ်ကနေဝန်ကြီးချုပ်ဟောင်းဦးနုဦးဆောင်တဲ့ဖဆပလအစိုးရကိုဖျောက်ချပြီးတော့အာဏာသိမ်းယူထားတဲ့ကာလဖြစ်ပါတယ်ဒီဥနိုင်ငံဆိုင်ရာမြန်မာသံအမတ်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဝါရင်တန်တမန်ဟောင်းတူဦးဖြစ်သူတခင်ချန်ထွန်းကတော့အဲ့ဒီအချိန်ကလျှက်စစ်တပ်အပိအဖွဲ့မှအဖွဲ့ဝင်နဲ့အထူးအရာရှိအဖြစ်တာဝန်ထမ်းဆောင်နေသူပါသမရကနေဒီလှုပ်ကြံခံရတဲ့တဲ့ရင်ကိုရေဒီယိုကနေကြားခဲ့ရပြီးသူအတွေးဖြစ်ခဲ့ပုံကိုတော့တခင်ချန်ထွန်းကအခုလိုပြောပြပါဗ
ဒီအစင်လာဟာအမှန်တမ်းသုဒ္ဓနဲ့အစင်လာအမှန်တမ်းသုဒ္ဓနဲ့လှုပ်ရလို့ပဲဒီလိုမြင်ခဲ့ပါတယ်ဘာလို့ဆိုတော့ဘုကျော်စန်းတို့နဲ့တော့အာဇာနည်ခေါင်းဆောင်ကြီးတွေကိုလည်းလုတ်ကြံနေတာကိုလုတ်ကြံနေတော့မှပြီမှလည်းဘာပဲပြောပြောလူအလုံးအပူဆွေးတော့ကရောက်ခဲ့ရတယ်။ဘာဖြစ်ပြောနိုင်ငံမှာဒီကောင်းဆောင်ကြီးတွေရဲ့ရှေ့ဆောင်မှုရှိတဲ့အတွက်ဆုံးရှုံးမှုအကြီးကျယ်နင့်နာခဲ့တယ်လို့ဒီလိုပဲမြင်ခဲ့ပါတယ်။အလုံးကလုတ်ကြံမှုကိုတော့မကြိုက်ကြပါဘူး။မားမြင့်တော့နိုင်ငံကြီးကိုကွာသနာပါတဲ့လိလာတဲ့လူတွေကဒင်းစာတွေဖတ်တဲ့လူတွေကဒါတွေကိုအကုန်လုံးသိလာသိလာပါတယ်။အဲ့တော့ဒီလိုပုံကိုယ်တွေနေနေရတော့ဒီဒီဟာကိုအားလုံးချုံချကြတဲ့သဘောပဲတွေ့ရပါတယ်
။သမရကနေဒီဟာဇနီးဖြစ်သူဂျက်ကလင်းကနေဒီနဲ့အတူကားနဲ့သွားနေချိန်မှာတနသမအော့စဝေါ့ကပြစ်ခတ်ခဲ့တာပါ။အော့စဝေါ့ကိုယ်တိုင်ဟာလည်းသမရကိုလှုပ်ကြံမှုနဲ့တရားရုံးတင်စစ်ဆေးတာမခံရခင်မှာပဲဂျက်ရူဘီဆိုသူကတနတ်နဲ့ပြစ်လို့ထေဆုံးသွားခဲ့ပြန်ပါတယ်။ကမ္ဘာထိပ်တန်းနိုင်ငံကြီးကတာဝန်အရှိဆုံးဖြစ်တဲ့သမရတယောက်လုံးလှုပ်ကြံခံရတော့အောင်ဘာကြောင့်လုံချုံရေးပေါ့ရော့ရတာလဲဆိုတာကိုမေးခွန်းထုတ်မိပြီးစိတ်မကောင်းဖြစ်မိတယ်လို့ပြောသူကအဲ့ဒီအချိန်မြမတက်မတော်အလဲပိုင်းတိုင်းစစ်ဌာနချုပ်ရဲ့တိုင်းမှုအဖြစ်တာဝန်ထမ်းဆောင်နေခဲ့ပြီးနောက်မှကာကွယ်ရေးဦးစီးချုပ်အထိဖြစ်လာခဲ့တဲ့ဗိုလ်ချုပ်ကြီးဟောင်းသူရဦးတင်ဦးဖြစ်ပါတယ
်တိုင်းမီကြီးတစ်ခုကခေါင်းဆောင်တယောက်ဘာလို့လဲဒီအရင်တော့လည်းသူတို့ဒီအီဗန်လင်ကွန်တို့ဘာလို့အသက်ခံရတယ်ဘာလို့ကြားဘူးတာလဲအဲ့တော့အဲ့တော့တော့စိတ်တက်တော့လှုပ်ရှားရှားဖြစ်ပါဘူးပြောလဲဟိုဖြစ်ရလေချင်းဆိုတာမျိုးပေါ့ဗျာဟိုသမရတယောက်တောင်လောက်ကြံရတော့အောင်ဖြစ်အောင်လုံချုံကြီးကဘယ်လိုဖြစ်တာလဲဘာလဲအဲ့ဒီလူတွေတော့အတွေးတော့ရှိတာပေါ့ဟိုဒါပေမဲ့တက်ထဲမှာတော့ကျွန်တော်တက်ကတော့ဟိုဒီလိုဟာမျိုးနဲ့ပတ်သက်တာအလုံးကတော့ဟိုတိတ်လည်းပဲမကောမလဲဟိုမလုတ်ကြမပြုတ်ကြမရှိကြတော့ကဟိုတိတ်တော့ဟိုပူပန်မှုတိတ်တော့မဖြစ်တော့တင်တယ်ကျွန်တော်တို့ကအဝေးနေကြကစစ်ကြီးပါထပ်ပြီးတော့ဘော့လုတ်ခါတဲ့အထီအဲ့ဒါလေးကြားတော့စိတ်မကောင်းဘူးကွာ
1963ခုနှစ်နိုဝင်ဘာလဟာမြန်မာနိုင်ငံမှာဒီမိုကရေစီစိတ်သုံးကာစအချိန်ကာလဖြစ်တဲ့အတွက်ဒီနေ့အချိန်ကာလမျိုးသတင်းမီဒီယာတွေမှာ ပွင့်လင်းစွာရေးသားဖော်ပြနိုင်တာမျိုးမရှိတာကြောင့်လူမှုအမြင်ကိုသိရအောင်မေးမြန်းနိုင်တာမျိုးအမေရိကန်သမ္မတတဦးလှုပ်ကြံခံရတဲ့ပေါ်ပတ်ပေါင်းစုံကဝေဖန်သုံးသပ်ချက်မျိုးတွေမရှိခဲ့ဘူးလို့ဝါရင်သတင်းစာဆရာကြီးဟန်တာဝီဦးဝင်းတင်ကပြောပါတယ်ခင်ဗျာ